ဟုတ်ကဲ့ပမောခဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့အချိန်ပိုင်းအစားရှောင်တာအတွက်လုံးတဲ့ပုံစံတွေနဲ့ကျန်းမာရေးအကျိုးရှိတာတွေကိုပြောခဲ့တာမှာအဝလွန်တာနဲ့စီဂျီအိုနောက်ရင်သားကင်ဆာတွေကိုဘလို့ကာကွယ်သက်သာစေတာတွေကိုအသေးစိတ်ပြောခဲ့ပြီးမှာအခုတော့ဆက်မရေးနှလုံးသွေးကြောနောက်အုံနောက်နဲ့အာရုံကြောအပါအဝင်တခြားရောဂါတွေကိုရောဘလို့ကာကွယ်လျှော့ချနိုင်မှုကိုအဓိကပြောမှာမို့နှလုံးနဲ့သွေးကြောရောဂါတွေအတွက်အစပြောပြပေးပါလားဆင်မကြီ
းဒါဟိုမြန်မာပြည်မှာလည်းအရန်အဖြစ်များတဲ့ cardiovascular ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့ရောဂါတွေပေါ့နော်အဲ့ကောင်တွေဆိုရင်ဟိုဈေးအဖြစ်ဆိုလဲဈေးတွေဝတ်တောက်မယ်ဆိုလဲအရန်ဈေးကြီးတယ်လေနှလုံးနဲ့ပတ်သက်ပြီးတော့ဆေးကန်းသွားပြရင်လည်းဆရာဝန်ဘိုးကလည်းအထူးကုနဲ့ပြမှာဆရာဝန်ပြရတာလည်းဈေးကြီးတယ်ဆေးဘိုးတွေကလည်းဈေးကြီးတယ်ပြီးရင်အဲ့နှလုံးနဲ့ပတ်သက်လို့ရှိရင်ကျန်တဲ့လူရဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းကလည်းအများတန်းမောပန်းနွမ်းနေဟိုဟာဆိုလည်းမလုပ်ရဒီဟာဆိုလည်းမလုပ်ရဆိုအဲ့လိုမျိုးဆိုတော့အဟံအတားတွေအများများနေတဲ့မျိုးမှာဒီ intermittent fasting အချိန်ပိုင်းစားခြင်းကြောင့်အကျိုးသက်ရောက်မှုတွေကအများကောင်းတယ်ပေါ့နော်အဲ့တော့ဒီလိုအချိန်ပိုင်းမစားဘဲနေလိုက်ခြင်းကြောင့်နံပါတ်၁သွေးပေါင်ချိန်ကိုထိန်းညှိပေးသွားတယ်သွေးပေါင်ချိန်ထိမ့်ပေးတဲ့ဆိုရီယာနှလုံးခုန်မှာမှန်သွားပြီအဲ့ဒါဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့အဆီဒက်တွေကကိုနကောင်းတဲ့အဆီဖြစ်တဲ့ဒီ high density lipoprotein HDL ရှိမယ် low density lipo မကောင်းတဲ့ cholesterol LDL တွေရှိမယ်ဆိုအဲ့တော့ HDL ကောင်းတာတွေရောမကောင်းတဲ့ LDL တွေရောဒီ cholesterol တွေအကုန်လုံးကိုလည်းသူကထိမ့်ညှိပြီးပေးသွားတယ်ဒီအချက်တွေကနှလုံးသွေးကြောတွေက brittle ကျွတ်ဆက်လာတာမျိုးတို့သွေးကြောတွေကျဉ်လာတာပိတ်ဆို့လာတာဒါတွေကိုလည်းကာကွယ်ပေးတယ
်ဟုတ်ကဲ့ဆရာမကြီးဒီနှလုံးနဲ့သွေးကြောယောဂါကာကွယ်ပေးနိုင်တာအတွက်ထူးထူးခြားခြားသုတေသနတွေ့ထားတာကောရှိသေးလားဆရာမကြီ
းဟုတ်သုတေသနတွေ့ရှိချက်တွေအရဆိုလို့ရှိရင်ဒီနေ့စဉ်စားသုံးမှုရဲ့ပေါ့နော်အနည်းဆုံး7နှစ်ရာခိုင်နှုန်းလောက်လျှော့စားရင်ဒါဆိုဆိုကကျွန်မပြောခဲ့တဲ့သုတေသနတွေဆိုရင်ဟိုကနာ breast cancer ယောဂါသည်တွေဆိုရင်25ရာခိုင်နှုန်းလျှော့ပေးတယ်50ရာခိုင်နှုန်းကယ်လိုရီတိလျှော့စားတယ်အခုကပုံမှန်လူသားတယောက်အနေနဲ့နေ့စဉ်စားနေတဲ့ကယ်လိုရီရဲ့7ရာခိုင်နှုန်းဥမာကျမတို့2000စားတယ်ဆိုရင်2000ရဲ့7ရာခိုင်နှုန်းလောက်ပဲလျှော့စားအဲ့ဒါဆိုလို့ရှိရင်နှစ်နှစ်အတွင်းမှာနှလုံးသွေးကြောယောဂအန္တရာယ်နေပြီးတော့ရောကျစေနိုင်တယ်လို့ဒါသုတေသနမှာတွေ့ထားတယ်
ဟုတ်ကဲ့ဆရာမနောက်အုံနှောက်နဲ့အာယုံကြောယောဂတွေအတွက်ရောဘယ်လိုကာကွယ်လျှော့ချပေးနိုင်တာတွေ့ထားလဲဆရာမ
ဒီအုံနှောက်အာယုံကြောနဲ့ပတ်သက်ပြီးတော့ဗောနော်အဲ့ဒါအတွက်ဘယ်လောက်အကျိုးရှိလဲဆိုတော့အထူးသဖြင့်ငငယ်တုန်းမှာတော့ကျမတို့ကကလေးတွေကို dietary diversity လူ့ဘဝကိုစရောက်လာတဲ့ amino note စုပြီးပြီးတော့ထွက်လာတဲ့နှစ်နှစ်ကနေစပြီးတော့ကလေးတွေက dietary diversity စုံအောင်စားပါစုံအောင်စားပါခန္ဓာကိုယ်ဖွံ့ဖြိုးမှုတွေတိုးတက်မှုတွေအတွက်အဲ့တော့လူလက်ပိုင်းကိုရောက်လာတဲ့အချိန်မှာကျတော့အဲ့စုံအောင်စားတဲ့အထက်မှာportion ပေါ့နော်ပမာဏကိုဂယူဆိုင်ပြီးတော့ short 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 စားတဲ့။ဒါကြောင့်မို့အဲ့ဒီမှာလိုအပ်ထားတဲ့ပိုးပြီးစားသုံးမယ်ဆိုလို့ရှိရင်ဒါကြောင့်ဆဆောကပြောတဲ့အတင်စားသုံးပစ္စည်းတွေစားသုံးနေဆိုရင်အငန်တွေများတဲ့အတွက်ကြောင့်မို့လို့နောက်ပိုင်းကျတော့ hypertension နဲ့ high blood pressure သွေးတို့သွေးတက်တွေဖြစ်ပြီးတော့ stroke လင်ငန်းတွေဖြတ်တဲ့ယောဂါတွေကိုအသက်လူလက်ပိုင်းရွယ်ကူအသက်18 20 25လောက်တွေခံစားနေရအောင်တွေ့ရတယ်။နောက်ပြီးလို့ရှိရင်ဒီ Alzheimer အသိပေးတဲ့ယောဂါမျိုးတွေပြီးရင် Parkinson ကျော်ယောဂါမျိုးတွေဒါမျိုးတွေလည်းဖြစ်ပွားလာတယ်။အဲ့ဒါတွေကခုနပြောတဲ့အုံနောက်အာယုံကြောနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်။ဆိုအဲ့ဒီဟာတွေမှလည်းအခုလိုမျိုး intermittent fasting အချိန်ချားပြီးတော့စားမယ်။ပြီးလို့ရှိရင်ကယ်လိုရီကိုတကယ့်အကိုကယ်လိုရီနည်းပြီးတော့အဟာရများတဲ့ calorie restriction အဲ့လိုကန့်သတ်ပြီးတော့စားတာလေးတွေစနစ်ကြီးကလုပ်တယ်ဆိုလို့ရှိရင်အဲ့ဒီ Alzheimer ယောဂါနဲ့ရော Parkinson ယောဂါဖြစ်ပွားမှုတွေကိုကျဆင်းစေနိုင်တယ်လို့ဒါဒီတိရစ္ဆာန်တွေနဲ့လုပ်တဲ့ mice တွေပေါ့ကြွက်တွေနဲ့လုပ်တဲ့သူတွေသနာမှာသူကအဖြေကြီးပြောထားတယ်ပေါ့နော
်ဟုတ်ကဲ့ဆရာမကြီးနောက်ရောတခြားယောဂါတွေကိုဘယ်လိုကာကွယ်လျှော့ချနိုင်တာတွေကိုတွေ့ထားသေးလဲဆရာမအ
ဲ့နောက်တစ်ခုကကျတော့ဒီ inflammation ပေါ့ရောင်ရမ်းတာတွေအားလုံးဖြစ်မှုကိုလည်းဒီ intermittent fasting ကအများကြီးကာကွယ်ပေးတယ်အချိန်ပိုင်းအစာမစားခြင်းကြောင့်ပေါ့နော်ဒီဟာတွေကိုလျှော့ချပေးတယ်ဒီကိုလေးရင်လျှော့ချတာနဲ့တစ်ဆက်တည်းမှာပဲကျွန်တော်တို့ညီမကြီးမှာအဖြစ်များတဲ့အရိုးအစစ်ယောဂါရှိတဲ့လူတွေလေဘနာတို့အဲဂေါ့တို့အဲ့လိုအစစ်ယောဂါနဲ့ပတ်သက်ပြီးယောဂါရှိတဲ့လူတွေမှာလည်းသူတို့ကအများနဲ့ရောင်ရမ်းကြတယ်တခုအစားမသွားတဲ့ဆိုရင်ရောင်ရမ်းလာဥပမာမြှင့်စားတယ်မှုစားတယ်ဆိုရင်ချက်ချင်းသူတို့ရောင်တက်လာတယ်fructose များတဲ့အသီးတွေစပီးသီးတို့လို့မပြောကြီးတို့တည့်ရသီးတို့လို့စားရင်သူတို့ချက်ချင်းလက်စစ်တွေခြေစစ်တွေရောင်တက်လာတယ်ဆိုဒါမျိုးတွေကလည်းအခုလို intermittent fasting ကနေပြီးတော့အများကြီးအကူအညီပေးတယ်လုံးဝ inflammation အရာကိုရောကျစေတယ်တက်ပါစေတယ်ကိုနောက်ပြီးလို့ရှိရင်ဒီချောင်းဆိုးရင်ကျက်တဲ့အတွက်သူတို့ရဲ့ဒီအဆုတ်လေးပြုံးလေးရောင်တာလို့အဲ့အရာဒီအတွက်ကိုလည်းသူကအများကြီးရောကျသွားစေ
ဟုတ်ကဲ့ဆရာမဒီနေရာမှာရင်ကျက်အတွက်ရောသက်သာစေဖို့တွေ့ထားသေးလားဆရာမ
ရင်ကျက်ပန်းတာယောဂါကြီးအဲ့တော့အချိန်ပိုင်းခြားပြီးတော့အစာမစားဘဲနေလိုက်ခြင်းကြောင့်ကိုယ်အလေးချိန်ကျော့ချသွားတယ်ဒါကပုံမှန်မျက်စိနဲ့မြင်နိုင်တယ်အဲ့တော့အဲ့ဒီမှာကိုယ်အလေးချိန်ကျော့ချသွားတဲ့အတွက်ဒီအဝလွန်နေတဲ့လူတွေဆိုလို့ရှိရင်ပုံမှန်ဆိုသူကရင်ကျက်ပန်းတာတို့အဲ့လိုမျိုးယောဂါအရန်ပြင်းတယ်လေအ သက်ရှူပြင်းတာလို့ဆိုအဲ့ဒါမျိုးမှကြတော့ तू ကအခုလို intermittent fasting လုပ်လိုက်ခြင်းကြောင့် तू အဲ့ဒါတွေကို तू အများကြီးရောကြပြီးတက်တာစီ
ဟုတ်ကဲ့ဆရာမကြီးဒီနေရာမှာအရင်တုန်းကတော့ရင်သားကင်ဆာရှော့ချနိုင်မှုကိုကျွန်တော်တို့ပြောခဲ့တယ်ပေါ့နော်တခြားကင်ဆာတွေကိုရောဘယ်လိုရှော့ချပေးနိုင်တာတွေ့ထားသည်လဲဆရာမကြီ
းကင်ဆာမှာလဲစစောကကျွန်မပြောသူအဖြစ်များတာတော့မြို့သမီးတွေဆိုရင်ရင်သားကင်ဆာဖြစ်မယ်ပြီးလို့ရှိရင်တဲ့အင်းကင်ဆာဖြစ်မယ်နောက်ပြီးကြတော့ဥမာရီတို့ကုမမကြီးမှာအဖြစ်များတဲ့ကင်ဆာတွေပေါ့နော်အဲနောက်ပြီးအမျိုးသားတွေဆိုလဲစီးကျိတ်ကင်ဆာပေါ့အဲ့တော့အချိန်ပိုင်းအစာဖြတ်စားလိုက်ခြင်းဖြတ်ထားလိုက်ခြင်းအချင်းနဲ့ကယ်လိုရီတွေရော့ပြီးတော့နော်ကယ်လိုရီတွေကရှော့ရှော့ရှော့ပြီးကျွေးတော့အဲ့ဒီမှာသူတေသနာတွေ့ရှိချက်တွေအရဆိုလို့ရှိရင်ဒီကင်ဆာဆဲတွေကကျုံသွားတယ်။နောက်ပြီးလို့ရှင်ကင်ဆာဆဲတွေရဲ့စွမ်းအင်ရယူသုံးစွဲမှုတွေကလည်းလျော့သွားတယ်။အဲ့ဒီကနေပြီးကင်ဆာဆဲတွေကြီးထွားမှုကလည်းလုံးဝနှေးသွားပြီးတော့ဒါကင်ဆာဖြစ်မှုကိုကာကွယ်ပေးတယ်။ဖြစ်နေတဲ့ရောဂါရဲ့ကြီးထွားမှုကိုလျှော့ချပေးတယ်။အဲ့တော့ထွက်လာတဲ့အကျိုးကျေးဇူးတွေမှာအထူးသဖြင့်ဒီကင်ဆာဆဲတွေနဲ့ဆိုလို့ရှင်အဓိကကတော့ဒီအင်ဆူလင်နဲ့ဒီကြီးထွားလာတဲ့ဟော်မုန်းတွေအပေါ်မှာထိန်းချုပ်ထားနိုင်တဲ့အတွက်ကြောင့်မလို့ဒီကင်ဆာဖြစ်ပွားမှုတွေကရော့ကြတာပေါ့နော်ဒါတွေ့ရှိချက်တွေအရအဲ့တော့ဒီနေ့မျက်မှောက်ကာလမှာဆိုလို့ရှိရင်ကျမတို့ဒီအဖြစ်များနေတဲ့ခုနဆောဆောပြောခဲ့တဲ့ရင်သားကင်ဆာစီးကျိတ်ကင်ဆာတဲ့အင်ကင်ဆာဥမာရီကင်ဆာအစရှိတဲ့ပြင်ဒါတွေကိုအချိန်ပိုင်းအစာဖြတ်ပြီးတော့စားသုံးခြင်းအပြင်ကုနေတဲ့ခင်မီတဲ့ဆေးဝါးတွေနဲ့ကုထုံးတွေကိုလည်းအများကြီးအကျိုးသက်ရောက်မှုရှိတယ်လို့သူတေသနာကနေပြောထားတာပေါ့နော်အဲ့တော့ဒီအချိန်ပိုင်းချပြီးစားတယ်ဆိုတာကပြောရင် light လုတ်ဖို့လွယ်ပါမလားဆိုရင်မယ်တကယ်တမ်းကကြတော့ဒါလုတ်ကြည့်ရင်းနဲ့လုတ်ဖြစ်သွားလိမ့်မယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ